ဂျာမနီနိုင်ငံမှာလွှတ်တော်ရွေးကောက်ပွဲတွေဒီကနေ့တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပြီးတော့လက်ရှိဝန်ကြီးချုပ်အန်ဂလာမာကဲလ်ကတတိယသက်တမ်းအတွက်အနိုင်ရမဲ့ပုံရှိနေပါတယ်။မစ္စစ်မာကဲလ်ကစနေနေ့ကတော့နောက်ဆုံးပိတ်မဲဆွဲမှုတွေကိုတွန်းပြီးတော့လှုပ်ဆောင်ခဲ့တာပါ။ဒါပေမဲ့သူ့ရဲ့ဗဟိုလက်ရာရိတ်ညွန်ပေါင်းအဖွဲ့နဲ့လက်ဝဲဝါဒီအတိုက်ခံနေကြမဲအများစုရရှိရေးရှင်ပြိုင်မှုကအကျိတ်နဲ့ဖြစ်ရနိုင်ပါတယ်။သဘောထားစစ်တမ်းကောက်ယူချက်တွေအရမစ္စစ်မာကဲလ်ရဲ့သမယိုးကျဝါဒီဒီမိုကရက်တစ်ပါတီကတော့မဲအများစုကိုပြက်ပြက်သားသားရဖို့နည်းနည်းလိုအပ်နေတဲ့ပုံတွေ့ရပြီးတော့လက်ရှိညွန်ပေါင်းမဟာမိတ်တွေဖြစ်တဲ့ Free Democrat Party ကလည်းအမတ်နေရာတွေဆုံးရှုံးရမဲ့ပုံတွေ့ရပါတယ်။တကယ်လို့သာအဲ့ဒီအတိုင်းဖြစ်လာခဲ့မယ်ဆိုရင်ဝင်ကြီးချုပ်မာကဲကသူ့ရဲ့ရှင်ပြိုင်ဘက်လက်ဝဲဝါဒီ Social Democrat တွေနဲ့ပူးပေါင်းပြီးတော့လက်ဝဲလက်ရာနှစ်ဖက်ပါဝင်တဲ့ညွန်ပေါင်းအဖွဲ့ကိုဖွဲ့ရနိုင်ပါတယ်။ဒါပေမဲ့ Social Democratic ကတော့မဲနေရာအများပြားအနိုင်ရခဲ့မယ်ဆိုရင်တော့သူတို့က Greens Party နဲ့ညွန်ပေါင်းဖွဲ့ပြီးတော့ Mrs. Markel ကိုယာရုကဖဲထုတ်နိုင်ပါတယ်ရှင်။